Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတော်တာရှင်များရှင်2019ခုနှစ်ဧပြီလ26ရက်ဗုဒ္ဓဦးနေ့ညနေခင်း VOE စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီညနေခင်းတွေစီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုရေးရဲ့ဝင်ငွေခွန်တွေကိုရှော့ချပေးမယ့်သတင်းတွေကြောင့်အမေရိကန်နဲ့အာရှအစုရှယ်ယာဈေးတွေတက်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမှာဒီသတင်းပတ်သက်ကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးပါဝင်လူကြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီလိုထိပ်တန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာကမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်စနစ်စင်တက်လာပြီးတော့ရမယ်လဲတိုးလာတာကိုနေစီမချသတင်းတောက်များအဖွဲ့ RSF ကဒီကနေ့ထုတ်ပြန်တဲ့ညွှန်ကိမ့်မှာဖော်ပြထားပါတယ
် Freedom of Press ကတော့ရှိရပါတော့ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်သတင်းအချက်အလက်ရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့နောက်တစ်ခုကဒီမီဒီယာသမားတွေ
မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒီဥက္ကဋ္ဌဦးအောင်လှထွန်းကခုလိုပြောသားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်တန်လွင်ချောင်းစုံတရားနာမည်ပြောင်းရေးကိစ္စနဲ့ပတ်သက်ပြီးတော့မွန်တိုင်းသားတို့ကအိတ်ဖွင့်ပေးစာကိုဒီကနေ့မှပေးပို့တဲ့သတင်းအပြင် WBS အများပြည်သူတည်ယူပို့ဆောင်ရေးမအောင်မြင်ရတာချမှတ်ထားတဲ့မူဝါဒလက်တွေ့မကျဘူးဆိုပြီးတော့ဝေဖန်ထားတာတွေကိုလည်းဒီညနေမှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုရေးရဲ့ဝင်ငွေခွန်တွေကိုရှော့ချပေးမယ့်အစီအစဉ်ကြောင့် Wall Street ငွေကြေးဈေးကွက်မှာအစုရှယ်ယာဈေးတွေမနေ့ကမြင့်တက်ခဲ့တယ်လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအားကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကဆက်မှုထွန်းကားတဲ့နိုင်ငံတွေထဲမှာ American က Corporation ကြီးလုပ်ငန်းကြီးတွေပေါ်အခွန်ကောက်ခံမှုနဲ့အမြင့်ဆုံးဖြစ်ပြီးသမ္မတထရမ့်ကတော့ခွန်တွေကိုအကြီးအကျယ်ရှော့ချပစ်ဖို့ပြင်ဆင်နေတာပါ။ခွန်သတ်မှတ်ချက်ပြင်ဆင်မဲ့အစီအစဉ်ကတော့ဒီကနေ့ကြီးညာဖို့အစီအစဉ်ထားပြီးပြီးခဲ့တဲ့နေ့ထက်သမ္မတရွေးကောက်ပွဲမဲဆွယ်ရာမှာကတိပေးထားတဲ့အတိုင်းလက်တလောသတ်မှတ်ထားတဲ့35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းထိရှော့ချဖို့ Congress တော်ကိုသမ္မတကတိုက်တွန်းလိုက်မယ်လို့လည်းတာဝန်ရှိသူတွေကပြောပါရယ်။အမေရိကန်မှာခွန်ကောက်ခံမှုနှုန်းများလွန်းတာကြောင့်စီးပွားရေးလုပ်ငန်းတွေတွေကိုဆွမ်းဆောင်ရမှာတခြားနိုင်ငံတွေနဲ့မရှင်နိုင်ပဲဖြစ်နေရတယ်လို့လည်း Imperial ပြောခွင့်ရ Charles Spicer ကပြောဆိုထားတာပါ။ခွန်ကောက်ခံမှုစနစ်ပြုရင်ပြောင်းလဲဖို့ American ဥပဒေပြုအမှတ်တွေကတိပေးထားတာနှစ်နဲ့ချီကြာမြင့်နေပြီဖြစ်ပေမဲ့စီးပွားရေးလုပ်ငန်းကြီးတွေနဲ့တချို့လူတွေကိုအခွန်လျှော့ပေးပြီးတခြားလူတွေကိုတိုးကောက်မယ့်အစီအစဉ်တွေမှာအခြေတင်ဖြစ်စရာတွေပေါ်ပေါ်ရာကကြိုးပမ်းမှုတွေအများမထင်ပဲဖြစ်နေပါတယ်။ Donald Trump ရဲ့ Republican Party လွှတ်တော်အမှတ်တွေကျမှလည်းအခွန်စနစ်ပြုရင်ပြောင်းလဲရေးကိုယ်ပိုင်ယူဆတွေရှိနေတဲ့အတွက် Donald ရဲ့အစီအစဉ်ဟာလွှတ်တော်မှာလာနေချီပြီးကြားနာမှုတွေဆွေးနွေးညှိကုံမှုတွေနဲ့ကြေဝါနိုင်ပါတယ်။ဆိုရရဲ့ဗန်နံငွေကိုတိုးအောင်မလုပ်နိုင်မဲ့အခွန်တွေကိုရှော့ချကောက်ခံမယ်ဆိုရင်ဒေါ်လာထရီလီယံ20နီးပါးရှိတဲ့အမေရိကန်ရဲ့အကျွေးတွေပုံများလာမှာကိုစိုးရိမ်နေတဲ့အကြောင်းလွှတ်တော်အမတ်ချုပ်ကအခုတည်းကပြောဆိုနေကြတာပါဗန်နံဝင်ကြီးစီဗင်မနူချင်ကတော့အခွန်စနစ်ပြုရင်ပြောင်းလဲမှုကြောင့်စီးပွားရေးတိုးတက်လာပြီးအခွန်တွေပိုရလာနိုင်တဲ့အတွက်အစိုးရကဝင်ငွေလဲပိုရလာမှာဖြစ်တဲ့အကြောင်းတင်းလာနေတော့မှာပဲပြောဆိုထားပါတယ်
ကနေဒါရဲ့တစ်အချောတယ်နဲ့နို့နဲ့နို့ထွက်ပစ္စည်းတင်ပို့ကုန်တွေအပေါ်အမေရိကန်ဘက်ကတင်းချက်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးမှာကနေဒါဘက်ကတုံ့ပြန်လာမယ့်အပေါ်မစိုးရိမ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့အင်ကာနေ့ကပြောဆိုပါရတယ်။ကနေဒါရဲ့တစ်အချောတယ်တင်သွင်းမှုအပေါ်ပြန်မှ20ရာခိုင်နှုန်းအထိသွင်းကုန်စီးချက်ခွန်အဖြစ်ကောက်ယူဖို့အစိုးရကသတ်မှတ်လိုက်ပြီးကနေဒါရဲ့နို့နဲ့နို့ထွက်ကုန်ထုတ်လုပ်ရေးအပေါ်ကာကွယ်ထားတဲ့အပေါ်မှာလည်းနောက်ထပ်တင်းချက်ဆောင်ရွက်မယ်လို့သမ္မတထရမ့်ကကတိပြုပြောဆိုထားတာပါ။သမ္မတအင်ပီရိုမှာအမေရိကန်လယ်သမားတွေနဲ့တွေ့ဆုံဆွေးနွေးမှုအတွင်းမှာလည်းသမ္မတထရမ့်ကသူ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအခုလိုဆွေးနွေးခဲ့ပါတယ်။
People don't realize Canada has been very rough on the United States. Everyone thinks of Canada as being wonderful, and so do I. I love Canada. But they've outsmarted our politicians.
American ပြည်သူအပေါ်မှာကနေဒါဘက်ကရင့်သီးနေတာတွေကိုလူတွေကနားမလည်ကြပါဘူး။ကနေဒါကတိတ်ကိုနှစ်လို့ပွဲကောင်းတယ်လို့လူတွေကထင်ကြတာပါ။ကျွန်တော်အနေနဲ့လည်းကနေဒါကိုချစ်ပါတယ်။ဒါပေမဲ့ကနေဒါကကျွန်တော်တို့နိုင်ငံရေးသမားတွေကိုနှစ်ပေါင်းများစွာလူလဲကြခဲ့ပြီးလူတွေကဒါကိုသိထားနားလည်ထားကြပါတယ်လို့ပြောဆိုသွားတာပါ။အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံတို့ကကမ္ဘာအကြီးဆုံးကုန်သွယ်ရေးမိတ်ဖက်နိုင်ငံတွေဖြစ်ပါတယ်။ဒါပေမဲ့လည်းတစ်အချောတဲ့ကိစ္စမကြေလည်မှုကတော့ရာစုနှစ်နှစ်ခုစာလောက်တမိုင်းကြောင်းနဲ့ချီပြီးတော့ရှိခဲ့တာပါ။အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်ကိုတုံ့ပြန်ကာကွယ်သွားမယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခိုင်အမာပြောပါတယ်။မနေ့အင်ကာနေ့နှောင်းပိုင်းသမ္မတ Trump နဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုအတွင်းမှာလည်းကနေဒါဝန်ကြီးချုပ်ကစွပ်စွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ပြောဆိုခဲ့တဲ့အကြောင်းဝန်ကြီးချုပ်ကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။
စီးရဲနိုင်ငံမြောက်ပိုင်းမှာဒီလ၄ရက်နေ့ကဓာတ်လွင်နဲ့တိုက်ခိုက်မှုကိုပြင်းထန်ကြွမ်းကျင်သူတွေရဲ့လေလာဆန်းစစ်ချက်အရဆောင်းရင်ဓာတ်စိုက်သုံးပြီးအရက်သားတွေကိုတိုက်ခတ်ရမှာစီးရဲဆွေရကတာဝန်ရှိကြောင်းတွေ့ရှိခဲ့ရတယ်လို့ပြင်းထန်နိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တိုက်ခတ်တွေထိန်းချုပ်ထားတဲ့ခန်ရှိခုံးမျိုးကတိုက်ခတ်ခံရမှုအတွင်းလူ80ကျော်သေဆုံးပြီးစီးရဲလီတက်စကန်ကူအမေရိကန်ကမစ်ဆိုင်းတုံးနဲ့လက်တုံပြန်တိုက်ခတ်ခဲ့တဲ့အထိဖြစ်ခဲ့ပါတယ်။တိုက်ခတ်ရမှာအသုံးပြုတဲ့ဆောင်းရင်ဓာတ်လွင်နဲ့နမူနာတွေကိုစမ်းသပ်စစ်ဆေးကြည့်ရမှာစီးရဲဆွေရဲ့တိုက်ခတ်ကနေကထွက်လွတ်တာဖြစ်ကြောင်းခိုင်လုံတဲ့တဲ့အင်းမြစ်တွေအရာသိရှိရတယ်လို့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးရောင်မတ်အာယောကပြောဆိုခဲ့တာပါဒါဥလနဲ့အသုံးပြုတဲ့ပုံစံဟာစီးရဆွေရလက်ရခြေရတွေတွေ့ရတာကြောင့်တက်ခတ်မှုမှာတာဝန်ရှိကြောင်းပြောနိုင်တာလို့လည်းနိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်ပြည်ထောင်နိုင်ငံကကျွမ်းကျင်သူတွေရဲ့ဆက်စစ်တွေ့ရှိချက်တွေကိုအများပြည်သူသိနေအောင်ထုတ်ပြန်ခဲ့ပြီးနောက်မှာပဲနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်တာပါဧပြီလ၄ရက်နေ့တက်ခတ်မှုကရရှိထားတဲ့ဒါဥလနဲ့နမူနာတွေထဲမှာစာရင်အစိတ်တက်နဲ့ဟက်ဆာမင်းတက်တွေကိုတွေ့ရတဲ့အကြောင်းအစိုးရခန်းစာကဖော်ပြထားပါတယ်2013ခုနှစ်တုန်းကဒါဥလနဲ့တက်ခတ်မှုအတွင်းမပေါက်ကွဲပဲကျန်နေတဲ့လက်ပြဘုံတလုံးကိုလည်းကျွမ်းကျင်သူတွေစစ်ဆေးပြီးအစိုးရကထုတ်လုပ်ခဲ့တာဖြစ်ကြောင်းအလားတူထောက်ထားတွေကိုတွေ့ရှိခဲ့ကြတာပါအဲစစ်သွေးကြွတွေနဲ့တခြားစစ်သွေးကြွအုပ်စုတွေအနေနဲ့စာရင်ဒါဥလနဲ့ပိုင်ဆိုင်ကြောင်းအထောက်အထားမတွေ့ရတဲ့အတွက်တဘုံတွေရဲ့လက်ချက်ဖြစ်ကြောင်းဆွဆွဲမှုတွေကလည်းခိုင်လုံမှုမရှိဘူးလို့အစိုးရခန်းစာကဖော်ပြထားပါတယ်
အီရန်နဲ့ဆီးရီးယားနယ်စပ်ကကတ်အလုသမားပါတီ PKK တိုက်ခိုက်ရေးသမားတွေနဲ့ကတ်တိုက်ခိုက်ရေးသမားတွေရဲ့အရေးပါတဲ့အချက်အဆက် YPG အဖွဲ့ဝင်တွေကိုတူရကီစစ်လေရင်တွေကမနေ့အင်္ဂါနေ့မှပြစ်မှတ်ထားတိုက်ခိုက်ပါတယ်ကတ်အလုသမားပါတီ PKK ကိုတူရကီနိုင်ငံကမတရားသိမ်းအဖြစ်ကြီးညာထားတာဖြစ်ပါတယ်ရော်ရဲရဲပူပေါင်းထားတဲ့ကတ်တိုက်ခိုက်ရေးတပ်ဖွဲ့တွေကအီရန်နဲ့ဆီးရီးယားနယ်စပ်ကအစ္စလာမ်ရဲ့အစွန်ရောက် IS တွေကိုချေမှုန်းတဲ့နေရာမှာအဓိကအခန့်ကဏ္ဍကပါဝင်နေတာဖြစ်ပါတယ်တိုက်ခိုက်မှုအတွင်းအနည်းဆုံးလူ28ဦးသေဆုံးပြီး20နီးပါးဒဏ်ရာရတယ်လို့ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကစောင့်ကြည့်လေ့လာသူတွေကဒီကနေ့ပြောပါတယ်တူရကီနိုင်ငံအရှေ့တောင်ပိုင်းမှာကိုပိုင်အုပ်ချုပ်ခွင့်ရရေးအတွက်တူရကီအစိုးရနဲ့ဆယ်စုနှစ်တင်တဲ့ချီပြီးတိုက်ပွဲဝင်နေတဲ့ PKK အဖွဲ့ကိုတူရကီအမေရိကန်ပြည်ထောင်စုနဲ့ EU အဖွဲ့တို့ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားကြတာပါတူရကီစစ်တပ်ကတော့ဒီလေကြောင်းတိုက်ခိုက်မှုကိုအင်္ဂါနေ့မှာခုခံကာကွယ်ပြောဆိုပါတယ်တိုင်းပြည်နဲ့လူမျိုးရဲ့လုံခြုံရေးစည်းလုံးညီညွတ်မှုနဲ့တည်ထောင်ခိုင်မြဲမှုကိုချင်းချောင်နေတဲ့ဒီအကြမ်းဖက်အဖွဲ့အစည်းတွေကိုခြေမုံပစ်ဖို့အတွက်နိုင်ငံတကာဥပဒေအပေါ်အခြေခံပြီးလေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ခြင်းသာဖြစ်ကြောင်းတူရကီစစ်တပ်ကအကြမ်းကြုတ်ကြီးညာချက်ထုတ်ပြန်ခဲ့ပါတယ
်။ UAE ဘီကန်အတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18kilohertz 1683လိုင်းဒိုမီတာ19 kilohertz 1565လိုင်းဒိုမီတာ25 kilohertz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ပြည်ဝမဲကန်တမြန်မာဝိုင်းစီစဉ်ရဲ့ဗိုလ်တူးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်နှောင်းပိုင်းကျင်းပမဲ့အရှေ့တောင်အရှာနိုင်ငံများထင်အာဆီယံထိပ်သီးညီလာခံမှာတင်းမာမှုတွေကြီးထွားနေတဲ့တောင်တရုတ်ပင်လယ်ပြင်အရေးအပါအဝင်လူကြုံရေးကိစ္စရပ်တွေကိုဦးစားပေးဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။အာဆီယံအသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်လှုပ်ထုံးလုပ်နေတဲ့ပတ်သက်ပြီးအပိဓာန်မူကြမ်းတစ်ခုရေးဆွဲရေးတရုတ်နဲ့အာဆီယံအသင်းကဆက်ဆက်ညီနေသူတွေမကြသေးခင်လတွေမှာလည်းအင်ဒိုနီးရှားနဲ့ကမ္ဘောဒီးယားနိုင်ငံတွေမှာတွေ့ဆုံဆွေးနွေးကြကြတာပါ။သဘောတူညီချက်ကိုမနီလာမြို့တော်ကညီလာခံအတွင်းအာဆီယံနိုင်ငံကြားရေးဝန်ကြီးတွေအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်မှုတွေရှိနေပေမဲ့အသင်းဝင်အားလုံးကလက်ခံဖို့လိုအပ်တဲ့အာဆီယံရဲ့အခြေခံမှုကြောင့်လက်တွေ့ဖြစ်နိုင်မှာမလားဆိုပြီးမေးခွန်းထုတ်သူတွေလည်းရှိနေပါတယ်။အထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်ချမှတ်ရမှာတရုတ်နိုင်ငံကဩဇာညောင်းတဲ့အာဆီယံအသင်းဝင်တို့ကစက်ကျင်တဲ့ရည်တိချက်တွေပေါ်ပေါက်နိုင်တယ်လို့လည်းခန့်မှန်းနေကြတာပါ။မြန်မာနိုင်ငံလည်းအသင်းဝင်ဖြစ်ပါဝင်တဲ့အာဆီယံဆယ်နိုင်ငံရဲ့နိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးကတော့တောက်ချန်နေမှာကျင်းပမှာဖြစ်ပြီးမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တက်ရောက်ဖို့စီစဉ်ထားတဲ့ပြည်အသင်းဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးညီလာခံကတော့စနေနေ့မှာကျင်းပသွားမှာဖြစ်ပါတယ်။တွေ့ဆုံမှုတွေအတွင်းမှာတော့တောင်တရုတ်ပင်လယ်ပြင်အရေးအပြင်ဒေသတွင်းလုံခြုံရေးပြဿနာတစ်ခုဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အရေးကုန်သွယ်ရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးသွားလိမ့်မယ်လို့မျှော်လင့်ရပါတယ်။
မြောက်ကိုရီးယားရဲ့ဒုံးကျည်နဲ့နျူကလ িয়ার အစည်းအဝေးတွေအပေါ်တင်းမာမှုတွေပိုပြီးတိုးလာတဲ့အချိန်မှာပဲတောင်ကိုရီးယားနိုင်ငံတွင်းကဒုံးကျည်ရန်ကာကွယ်ရေးစနစ်ချထားမဲ့နေရာစီကိုတပ်ဆိုင်ရာပစ္စည်းအစိတ်အပိုင်းတချို့အမေရိကန်စစ်တပ်ကစတင်သေးယူနေပါတယ်။ ဒုံခွင်းဒုံစနစ်အတွက်ပစ္စည်းအစိတ်ပိုက်တချို့ကိုကုန်တင်ကားတွေနဲ့ခေါက်ကွင်းအဟောင်းနဲ့ရွှေ့ပြောင်းသဲယူနေတာမှာစွန်ကျူးဒေသတွင်ရဲတွေနဲ့ဆန္ဒပြသူတွေလည်းထိတ်တိုက်တွေ့ခဲ့ပါတယ်။ဒုံခွင်းဒုံစနစ်အတွက်ပထမအထုပ်ပစ္စည်းတချို့ကိုပြီးခဲ့တဲ့မတ်လအစောပိုင်းမှာတောင်ကိုရီးယားကိုပို့ဆောင်ထားတာဖြစ်ပါတယ်။ဒုံခွင်းဒုံစနစ်ထားရှိမဲ့ရည်ရွယ်ချက်ကမြောက်ကိုရီးယားရဲ့ဒုံကျည်ရန်ကိုကာကွယ်ဖို့သာဖြစ်တယ်လို့တောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကပြောဆိုထားပေမဲ့တရုတ်ဘက်ကသူ့ရဲ့လုံခြုံရေးအပေါ်ချင်းချမှုအဖြစ်ပြောဆိုချက်ကိုတော့ပယ်ချထားပါတယ်။ဒီကာလတွေအတွင်းမှာပဲမြောက်ကိုရီးယားဘက်ကပယ်တင်တဲ့ဒုံကျည်စမ်းသပ်မှုတွေလုပ်ခဲ့ပြီး6ချိန်မြောက်နျူကလ িয়ার လက်နက်စမ်းသပ်မှုလုပ်ဖို့ပြင်ဆင်နေတယ်လို့လည်းယုံကြည်ထားကြပါတယ်။တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်မှုနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြင်းထန်တဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေကိုအာခံပြီးမြောက်ကိုရီးယားဘက်ကဒီစမ်းသပ်မှုတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။မြောက်ကိုရီးယားအရေးစိုးရိမ်ချက်တွေအပါအဝင်လျှို့ဝှက်ကိစ္စရပ်တွေကိုရှင်းလင်းဖို့အတွက်ဒီကနေ့ဗုဒ္ဓဟူးနေ့မှာအထက်လွှတ်တော်အမတ်တရားကိုအင်ဂျီရိုကိုလာရောက်ကြဖို့လည်းအမေရိကန်သမ္မတကဖိတ်ကြားထားပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံကအစ္စလာမ်စစ်သွေးကြွအုပ်စုကိုချေမှုမှုဆယ်လကြာကြိုးပမ်းနေတဲ့သမ္မတရော်ဒရီဂိုဒူတာတေဟာအခုခါအသာစီးရလာတဲ့လက္ခဏာတွေတွေ့မြင်လာနေရပါတယ်။ဖိလစ်ပိုင်နိုင်ငံမှာကမ္ဘာလယ်ခီးစွမ်းရေးကြားရေပန်းစားတဲ့နေရာတစ်ခုကိုတိုက်ခိုက်ဖို့ထိကြံစီခဲ့တဲ့အဘူဆယ်ယုတ်စစ်သွေးကြွအဖွဲ့ဟာ IS အစ္စလာမ်အစွန်းရောက်တွေကိုလူလာတဲ့အုပ်စုတစ်ခုလည်းဖြစ်ပါတယ်။နိုင်ငံသားခီးစွမ်းတွေကိုဖမ်းဆီးပြီးပြန်ပေးဝင်မပေးရင်ခေါင်းပြတ်တက်လို့ရှိရတဲ့စစ်သွေးကြွအဖွဲ့ကိုအရင်သမ္မတဆက်ဆက်ကချေမှုမှုကြိုးပမ်းခဲ့ပေမဲ့အောင်မြင်မှုမရခဲ့ပါဘူး။ဒါပေမဲ့လည်းသမ္မတဒူတာတေလက်ထက်မှာတော့တခြားမွတ်စလင်သဘုံအဖွဲ့ခေါင်းဆောင်တယောက်နဲ့မာမေးဖွဲ့ပြီးနေနေမှုကျွေးဝဲတဲ့အစီအစဉ်ဟာအလုတ်ဖြစ်မဲ့အလားလာတွေတွေ့မြင်နေရတယ်လို့အကဲခတ်တွေကပြောနေကြပါတယ်။ဒီလာထဲမှာပဲဘိုဟိုကျွန်းမှာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တာကိုကြည့်မယ်ဆိုရင်စစ်သွေးကြွတွေကစူလူပင်လယ်တကျောကအမာဂန်ဒေသတွေမှာပြန်ပြီးဆွဲဖမ်းဆီးနိုင်မဲ့သူရှားပါလာနေတာကိုပြတ်သားရောက်တယ်လို့လည်းအကဲခတ်တွေပြောဆိုနေတာပါ။အဘူဆာယုတ်စစ်သွေးကြွအဖွဲ့ကတော့ခီးသွွားတွေကိုပြန်ပြီးဆွဲနေတဲ့ဓမြအုပ်စုတစ်ခုလို့သာဖိလစ်ပိုင်နိုင်ငံသားတွေအများစုကမှသဘောထားကြပါတယ်။အဲစစ်သွေးကြွတွေကိုထောက်ခံကြောင်းပြောဆိုထားတဲ့အဘူဆာယုတ်စစ်သွေးကြွအဖွဲ့ကဒီလာထဲမှာပဲဖိလစ်ပိုင်စစ်သားတယောက်ကိုခေါင်းပြတ်တက်ခဲ့တယ်လို့ဖေဖော်ဝါရီလထဲမှာဂျာမန်ခီးသွွား2နဲ့ပြီးခဲ့တဲ့နှစ်ထဲမှာလည်းကနေဒါခီးသွွား2တို့ကိုခေါင်းပြတ်တက်ခဲ့ပူပါတယ်။
ကမ္ဘာတလွှတ်မီဒီယာလွတ်လပ်ခွင့်ကမကြုံစဘူးချင်းချောက်ခံရတယ်လို့နေစည်းမချသတင်းတောင်များအဖွဲ့ RSF ကဒီကနေ့ဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်။နှစ်စဉ်ထုတ်ပြန်နေကြမီဒီယာလွတ်လပ်ခွင့်အညွှန်းကိအစီရင်ခံစာကိုဒီကနေ့ထုတ်ပြန်တာပါ။ပြီးခဲ့တဲ့နှစ်အတွင်းမီဒီယာလွတ်လပ်ခွင့်ကျဆင်းခဲ့တဲ့ဒေသတွေအဖြစ်ဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတွေကိုမီဒီယာအခွင့်အရေးအဖွဲ့ကအထူးအလေးပေးထောက်ပြပါတယ်။ဒီမိုကရေစီအစိုးရတွေအနေနဲ့ဥဆောင်လမ်းပြဖော်ဆောင်ပြရမယ်လွတ်လပ်ခွင့်အပေါ်မှာဆက်စုပ်ဖွဲ့ရာကြီးညာချက်တွေပြင်းထန်ရက်စက်တဲ့ဥပဒေတွေအကျိုးစီးပွားဆိုင်ရာပဋိပက္ခတွေကိုထိလက်ရောက်အကြမ်းဖက်မှုတွေနဲ့နင်းချေနေကြတယ်လို့ကြီးညာချက်မှာဖော်ပြထားပါတယ်ရှင
်။ကိုအောင်လုံးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်တိုးလာတဲ့သတင်းကိုတင်ဆက်ပေးချင်ပါသေးတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ဆိုင်ရင်စနစ်စင်တက်လာပြီးတော့ရမယ်လဲတိုးလာတာကိုနေစီမချသတင်းတောင်များအဖွဲ့ RSF ကထုတ်ပြန်တဲ့ဒီကနေ့မှထုတ်ပြန်တဲ့2019ခုနှစ်အတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်းကိမ်းမှတွေ့ရပါတယ်။ဒီလိုအဆင့်တက်လာပြီးမဲ့လေသတင်းလွတ်လပ်ခွင့်အပိုင်းခက်ခဲနေသေးတဲ့အနေအထားမှာပဲသတ်မှတ်ထားပါသေးတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပြည်ထောင်နိုင်ငံမှာခြေစိုက်တဲ့နေစည်းမချသတင်းတောက်များအဖွဲ့ RSF ကသတင်းလွတ်လပ်ခွင့်ဆိုင်ရာညွှန်းကိန်းကိုနှစ်စဉ်ထုတ်ပြန်ရမှာဒီနှစ်ညွှန်းကိန်းမှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်ကအဆင့်131မှာရှိနေပါတယ်။မြန်မာနိုင်ငံဟာအရင်နှစ်ကတည်းကဆိုင်အဆင့်12ဆင့်တိုးတက်လာခဲ့ပေမဲ့သတင်းလွတ်လပ်ခွင့်ရခက်ခဲနေတဲ့နိုင်ငံ20ဆင့်မှာပါဝင်နေစေဖြစ်ပါတယ်။ဒီလိုခက်ခဲနေတဲ့အခြေအနေဖြစ်သတ်မှတ်ရတာကတော့မြန်မာနိုင်ငံမှာသတင်းသမားတွေကိုနှုတ်အားဖြင့်ဖြစ်စေကိုထိလျောက်ဖြစ်စေရံပြူတာတွေပုံများလာနေပြီးလုံခြုံမှုမရှိဘဲပီအားပေးခံနေရတယ်လို့ခံစားရကြောင်းပြောတဲ့သတင်းသမားတွေရှိတာကြောင်းဖြစ်တယ်လို့ RSF အဖွဲ့ရဲ့အာရှပစိဖိတ်ဒေသဆိုင်ရာဌာနအကြီးအကဲဘင်ဂျမင်အစ်စမိုင်းက VOA ကိုပြောပါတယ
် That triggers self-censorship for the journalists and the media professionalsSo this is what we want to
အဲ့ဒီချင်းတွေကြောင်းသတင်းတောက်တွေနဲ့မီဒီယာလုပ်ငန်းလုပ်ကန်သူတွေအတွက်ကိုယ့်ဘာသာစင်စာလုပ်ပြီးတော့ထိမ့်သိမ်းရေးသားဖော်ပြတာတွေဖြစ်လာပါတယ်။ဒါဟာမြန်မာတာဝန်ရှိသူတွေကိုကျွန်တော်တို့ပြောချင်တဲ့ကိစ္စပါ။သတင်းမီဒီယာအနေနဲ့လွတ်လပ်ပြီးတော့အမိခိုကင်းကင်းလုံနိုင်ဖို့အတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်တာဝန်ရှိသူတွေကအားပေးလှုပ်ဆောင်ဖို့လိုပါတယ်
။မြန်မာနိုင်ငံသတင်းမီဒီယာကောင်စီရဲ့ဒုဥက္ကဋ္ဌဦးအောင်လာထွန်းကတော့ဒီလိုခက်ခဲတဲ့အခြေအနေကနေပြောင်းလဲဖို့အတွက်လိုအပ်ချက်တွေကိုအခုလိုထောက်ပြပါတယ်။
freedom of press ကတော့ရှိရပါတော့ ကျွန်တော်တို့အားနည်းချက်ကတော့ဒီ access to information မှာတော့အားနည်းတယ်။တရင်အချက်လဲရရှိပိုင်ခွင့်အဲ့ဒီမှာအားနည်းချက်ရှိတယ်။အထူးသဖြင့်အစိုးရနဲ့ပတ်သက်ရင်ပေါ့။နောက်တစ်ခုကဒီ media သမားတွေအပေါ်မှာ media နဲ့ပတ်သက်လို့ channel တွေပြည်တယ်ဆိုတာတော့ media နဲ့ဒါတိုင်းမပတ်သက်တဲ့ဟာပေါ့။ဒီဥပဒေရဲ့ကျိုးသက်ရောက်မှုကအားနည်းနေသေးတာပေါ့။ဒီကအားနည်းချက်ကဒီသတင်းရေးစာဖော်ပြမှုနဲ့ပတ်သက်လို့အရေးယူမယ်ဆိုရင်ဒီလက်ရှိ media ဥပဒေရသတင်း media ကောင်စီကိုတိုင်ကြားနိုင်ပြီလို့ပဲပါတယ်။နိုင်ပြီလို့ဆိုတဲ့အခါကျတော့အများစုကသူတို့ရဲ့အစွမ်းနဲ့ပတ်သက်တဲ့ဌာနများတချို့ကတိုင်ကျနိုင်ပြီဆိုတော့သူကမတိုင်ကြဘူးတရားရုံးကိုတန်းတော့ကျင်ရတယ်။ဒီဒီမီဒီယာဥပဒေကိုလည်းကျွန်တော်တို့ကပြန်ပြင်ဖို့စူးစမ်းနေရပါတယ်။ပြီးတော့အဒီဆက်သေးပုံမှာအဲ66ကာကြီးတို့ပါလို့ပေါ့
။ RSF ရဲ့ထုတ်ပြန်ချက်မှာအစိုးရကစာနယ်ဇင်းတွေအပေါ်ဖိနှိပ်တာတွေဆက်ရှိနေပြီးသတင်းပိုင်းဆိုင်ရာမူဝါဒတွေပြောင်းလဲသွားအောင်ဓာတ်ရိုက်ထိန်းချုပ်တာတွေရှိနေတယ်လို့လည်းဖော်ပြပါတယ်။ဒီချက်ပေါ်မှာတော့ဦးအောင်လာထွန်းကသူ့အမြင်ကိုအခုလိုပြောပါတယ်။
ကျွန်တော်ဒီကလာတော့ editorial policy ကိုအစိုးရက direct ချင်းချုံမှုကကျွန်တော်မကြားသလောက်ပါလား editorial policy ကလောလောဆယ်ကြီးနေရတာပဲကျွန်တော်တို့ကစနေတာလောလောဆယ်လုံးဝမရှိဘူးချင်းချုံမှုတွေဟိုအရေးကြမှာမှန်တရားကိုပေါ်ထုတ်ကြည့်ရတော့တော်တော်လေးကိုသတိတရားထားပြီးတော့ကြည့်ရတာပေါ့နော်အခုအဲ့ဒီခါတွေမရှိတော့တဲ့ခါကျတော့အစိုးရဘက်ကကျွန်တော်ဆိုရင်ပြင်အောင်ထင်မိတယ်ဩလူတချို့ကဒီလောလောဆယ်ကများ abuse လုပ်နေလားထင်မိတယ်ဒီ editorial ဘက်က newsroom ကို direct ချေလေဖို့ကြိုးစားတာကျွန်တော်သတိထားမိသလောက်တော့မတွေ့ပါဘူး
RSF ရဲ့ထုတ်ပြန်ချက်မှာတရင်လွတ်လပ်ခွင့်အစိုးရဆုံးနိုင်ငံ20စီးရင်မှာမြောက်ကိုရီးယားတရုတ်အီရန်အီရတ်နဲ့လီးဗျာစတဲ့နိုင်ငံတွေကိုထည့်သွင်းထားပါတယ်။တရင်လွတ်လပ်ခွင့်နဲ့ပတ်သက်ပြီးပြဿနာတချို့ရှိတဲ့နိုင်ငံ50မှာတော့တောင်ကိုရီးယားဂျပန်ဘူတန်နဲ့ဟောင်ကောင်စတဲ့နိုင်ငံတွေပါဝင်ပြီးကျေနပ်လောက်စရာရှိတဲ့နိုင်ငံ30ကျော်မှာတော့ပေါ်တူဂီ၊ဩစတေးလျ၊ကနေဒါ၊တောင်အာဖရိက၊ဗြိတိန်နဲ့အမေရိကန်တို့ပါဝင်တယ်လို့အလွတ်လပ်ဆုံးနိုင်ငံ16နိုင်ငံစီးရင်မှာတော့နော်ဝေး၊ဆွီဒင်၊ဖင်လန်၊ဒိန်းမတ်နဲ့နယ်သာလန်စတဲ့နိုင်ငံတွေပါဝင်ပါတယ်။ RSF ရဲ့ပြီးခဲ့တဲ့နှစ်ထုတ်ပြန်ချက်မှာတော့နိုင်ငံပေါင်း180မှာမြန်မာနိုင်ငံဟာအဆင့်143မှာရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုမိုးစောတင်ပေးပို့ထားတာပါခုတစ်ခါမှာတော့တန်တွင်ချောင်းစုံတရားနာမည်ပြားရီနဲ့ပတ်သက်ပြီးတော့ဒီကနေ့မှအိတ်ဖွင့်ပေးစာပေးပို့တဲ့တင်ကိုတင်ဆက်ပေးကြပါမယ်ဒေသခံတိုင်းရင်းသားတွေကကန့်ကွက်နေတဲ့ကြားကပဲတန်တွင်ချောင်းစုံတရားကိုဗိုလ်ချုပ်အစံတရားအဖြစ်အမည်ပြောင်းလဲပေးလိုက်တာဟာလက်ရှိအာဏာရ NLD အရသာဆိုရကတိုင်းရင်းသားလူမျိုးစုလူနည်းစုတွေရဲ့သဘောထားစံနှုန်းကိုမျက်ကွယ်ပြုတာနိုင်ငံတကာစံနှုန်းဖြစ်တဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်တာဖြစ်တဲ့ဆိုပြီးတော့နိုင်ငံတကာတန်ယုံတွေနဲ့ကုလပါဝင်နိုင်ငံတကာဖွဲ့စည်းတွေကိုတောင်းဆိုချက်3ခုပါဝင်တဲ့အိတ်ဖွင့်ပေးစာတွေကိုမွန်တိုင်းရင်းသားတွေကဒီကနေ့မှပေးပို့လိုက်ပါတယ်မွန်ပြည်နယ်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဌာနဘက်ကတော့နှစ်ဦးနှစ်ဖက်အတက်နိုင်ဆုံးအဆင့်ပြောင်းဖြည့်ရှင်းပေးနေတယ်လို့ပြောပါတယ်အသေးစိတ်ကိုမက်ဆူမွန်ကဆက်ပြောပြပေးပါလိမ့်မယ
်ဟုတ်ပါတယ်မြန်မာနိုင်ငံမှာ Federal Democracy စနစ်ဖော်ဆောင်မယ်ဆိုတဲ့အမျိုးသား Democracy အဖွဲ့ချုပ် NLD ရဲ့သားဆိုရလက်ထက်မှာအခုလိုဒေသခံတိုင်းရင်းသားတွေဘက်ကကန့်ကွက်နေတဲ့ကြားကမွန်ပြည်နယ်မော်လမြိုင်နဲ့ချောင်းစုံကိုဖျက်ပြီးဆက်သွယ်ထားတဲ့ချောင်းစုံတန်လွင်တရားကိုဗိုလ်ချုပ်အစံတရားအမည်ပေးဖို့ပြည်သူ့လွှတ်တော်ကနေမဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အပေါ်မှာဒါဟာလူနည်းစုတွေရဲ့အခွင့်အရေးကိုအတိမတ်ပြုလေးစားမှုမရှိဘဲချိုးဖောက်တာဖြစ်တဲ့အကြောင်းမွန်တိုင်းရင်းသားတွေကနိုင်ငံတကာကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပါတယ်အမေရိကန်တရုတ်ပြင်သစ်ဂျပန်ဂျာမန်နဲ့ EU စတဲ့နိုင်ငံတကာအစိုးရအဖွဲ့အတယုံနေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုပေးပို့လိုက်တဲ့ဒီအိတ်ဖွင့်ပေးစာထဲမှာလက်ရှိအစိုးရအနေနဲ့တိုင်းရင်းသားတွေရဲ့သဘောဆန္ဒတိုင်းရင်းသားတွေရဲ့အတန်ကိုထည့်သွင်းစဉ်းစားအလေးထားစေဖို့အစိုးရကိုနိုင်ငံတကာအနေနဲ့တိုက်တွန်းပြောဆိုပေးဖို့ရည်ရွယ်တယ်လို့တန်လွင်ချောင်းစုံတရာအမည်ပြောင်းလဲခြင်းဆိုင်ရာအမျိုးသားရေးအသွင်ဆန္ဒထုတ်ဖော်ရေးကော်မတီဝင်ဖြစ်တဲ့နိုင်အောင်မွန်က VOA ကိုအခုလိုပြောပါတယ်တိုင်းရ
င်းသားကြီးနဲ့ဆိုင်တဲ့ခါကျတော့ကျွန်တော်တို့ကဒါကိုပြောတယ်ပြောတဲ့ခါကျတော့မသိကျုပ်တို့တို့အကြံကြောတော့ပြောလို့ရတဲ့နေရာပေါ့ကိုတိုင်ခင်ရတဲ့နေရာတွေကိုကျွန်တော်ပို့ချင်လို့ပါတော့ပါပဲဒီတရားကြောင့်အမိကျားတဲ့ကိစ္စကဒေသခံတွေဆန္ဒကိုထောက်ပြတာပေါ့လေဒီဒေသခံတွေရဲ့ဆန္ဒတွေကဒါကြားရတယ်ရှိပါတယ်ပေါ့မမတော့ဒါပြည်နယ်ဆိုရနဲ့ဤနဲ့ကိစ္စပေါ့လေဒါဘာမှကိစ္စနိုင်ငံတော်ရပေါ့လေဒီကိစ္စမဟုတ်တော့ဘူးလေကျွန်တော်ပြောချင်တာဒီအရေးတော်မှာဒီလက်ပံကွေးတော်မှာဒီမှာမရှိခဲ့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကပြန်ပြောင်းပြီးတော့ကြိုးပဲသွားလို့မရဘူးပေါ့နော်ဒေသခံရဲ့ဆန္ဒတွေကိုလိုက်ရောနိုင်ဖို့တက်ချက်ဝန်တောင်းဆိုတာပဲလေစီကားတာတော့ပေါ့နော
်ဒီမိုကရေစီစနစ်နဲ့ပြည်သူ့ဆန္ဒနဲ့အညီမဲ့ပေးရွေးချယ်လိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့အမျိုးသားနိုင်ငံတည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတည်ရဲ့ပေါ်ထွန်းလာစေဖို့ဆိုပြီးဆောင်ရွက်နေတဲ့အချိန်မှာတော့ တိုင်းရင်းသားမျိုးနွယ်စုတွေလူနည်းစုတွေရဲ့ဆန္ဒသဘောထားတွေကိုလစ်လူမရှုသင့်ဘူးလို့လည်းအိတ်ဖွင့်ပေးစာနဲ့ပြောဆိုထားတာပါ။အ
လားရအစိုးရကိုပေါ့လက်ရှိဥပပေးဆောင်တဲ့နိုင်ငံရေးကိစ္စရောဒီမှာတိုင်းသားဒီအများစုနေထိုင်တဲ့နိုင်ငံဖြစ်တဲ့တော့ကြောင့်တိုင်းသားရဲ့ဒီအခွင့်အရေးတွေပေါ့နော်ဒါတကူကျွန်တော်တို့ကဘီးလူဆိုင်ပဲနဲ့ကိုလောက်ချင်လို့လောက်ခဲ့လို့ရှိရင်တော့ဒါဒီနိုင်ငံကနိုင်ငံရေးရဖို့ဆိုတာကကျွန်တော်တို့လည်းဝေယုံပါလို့ကျွန်တော်တို့ကပြောချင်တာပေါ့
။မွန်ပြည်နယ်ထဲမှာမိတင်းနေထိုင်ကြတဲ့မွန်ပါဝင်တိုင်းရင်းသားပေါင်းစုံရဲ့ဆန္ဒသဘောထားနဲ့အညီမွန်ပြည်နယ်အစိုးရကရောပြည်ထောင်စုအစိုးရကပါအလေးနက်ထားစဉ်းစားဆောင်ရွက်ပေးဖို့နဲ့ဒေသခံတွေရဲ့သဘောထားကိုတွေးဖီတဲ့နောင်အလားတူအဖြစ်မျိုးမဖြစ်စေချင်ဘူးလို့လည်းမွန်ပြည်နယ်ကဒေသခံတိုင်းရင်းသားအဖွဲ့တစ်ဖွဲ့ဖြစ်တဲ့မွန်ပြည်နယ်ပအိုစာပေရင်ကျေးမှုဥက္ကဋ္ဌဦးခွန်ရွှေသင်းကလည်းတောင်းဆိုလိုက်ပါတယ
်။အဓိကအဖြစ်တော့လူနေစုတိုင်းရင်းသားစုနဲ့လေတိုင်းရင်းသားအများစုကနာမည်ပြောင်းတော့မနစ်ချိုက်ဘူးလေ။နစ်ချိုက်တော့လက်ရှိအစိုးရဘယ်အစိုးရဘယ်စီပေါ်ဒါလေးကိုတော့အလေးထားတော့စင်စားပေးစီချင်တော့ပေါ့နော်ကျွန်တော်တို့ကအကြမ်းကြီးတို့ပါလို့လည်းမတုံးပါဘူးတုံးမှုလည်းခံစားမရှိပါဘူးကျွန်တော်တို့ရဲ့ခံစားချက်ဒုလားချက်ကိုတင်ပြဖို့တင်ပြထားတယ်ဖော်ထုတ်ထားတယ်အခုပြီးအောင်လည်းစာတွေဆန့်ဝေထားပေးတယ်အဲ့ဒီဟာကိုအဲ့ဒီပုံမှာတော့အစိုးရကတော့အလေးထားတော့စင်စားပေးစီချင်ပါတယ်ဟိုကျွန်တော်တို့ဖြစ်စီချင်တဲ့အတိုင်းပဲဖြစ်ရမယ်ဆိုတော့ဟိုအတင်းကျစိတ်ထားယူပြီးတော့မရှိပါဘူးစင်စားပေးဖို့လို့လို့ရတာမွန်တိုင်းရင်းသားတွေနဲ့အတူပေါ့နော်ကရင်တိုင်းရင်းသားဟိုတိုင်းရင်းသားတွေလည်းပေါ့ဝင်ပြီးတော့ကျွန်တော်တို့ရဲ့ဒီကကံတွေရဲ့ဆန္ဒကိုပေါ်ထုတ်ပေးထားတာပေါ့နော
်မွန်ပြည်နယ်ချောင်းစုံတန်ရတရာအမြန်ဆုံးဖွင့်လှစ်ပြီးတော့ခရီးလမ်းမန်းသွားလာရေးအဆင်ပြေလောကူစေဖို့ဒေသခံပြည်သူတွေနဲ့အစိုးရကြားတွဲဆုံညှိနှိုင်းမှုတရက်ကိုအစိုးရကစီစဉ်ပေးဖို့နိုင်ငံတကာတိုင်းဝိုင်းနဲ့အဖွဲ့အစည်းတွေဘက်ကအစိုးရကိုတိုက်တွန်းပေးဖို့ဆိုတဲ့အချက်တစ်ချက်ကလည်းပါဝင်ပါတယ်ဒီအပေါ်မှာတော့တိုင်းရင်းသားလူမျိုးများရေးရာဝန်ကြီးဌာနကနိုင်ဝင်းနိုင်ကတော့အတက်နိုင်ဆုံးပြည်လေအောင်ဖြည့်ဆင်းပေးဖို့စူးစမ်းနေပါတယ်လို့တုံ့ပြန်ပါတယ်
။ဟိုကျွန်တော်ကြားသလောက်ကတော့သူတို့ကတော့ပထမဝန်ကြီးရောက်လာတင်မယ်လို့ပြောတယ်။ဒါပေမဲ့ဝန်ကြီးကတော့သူကလေတိုက်ရိုက်တင်ပါလို့တော့သူတို့ပြောထားတယ်လေ။အဲ့လိုတော့သိရတာပေါ့နော်။ဟိုကျွန်တော်တို့ကတော့ဘာမှလေးလေဟိုပါမတ်ချက်တော့မပြုချင်ပါဘူးဆိုတော့ဒီလိုပါဗျာ။ဟိုဘာလို့ဆိုတော့ဒီဟာကလည်းတစ်ဖက်ကလည်းကိုယ့်ရဲ့ဟိုတိုင်းသားဖွဲ့စည်းတစ်ဖက်ကလည်းကျွန်တော်တို့ကအစိုးရဌာနဆိုတော့လေဒီကြတော့မတ်ချက်တော့ဟိုမပြုတ်ချင်ပါဘူ
းဒီလောက်ရကြမှုလို့ဗမာနဲ့မွန်ပါဝင်တိုင်းရင်းသားတွေကြအထင်မြင်လွဲမှားမှုကိုဖြစ်စေတယ်လို့ကုလသမဂ္ဂရဲ့ဌာနေတိုင်းရင်းသားတွေရဲ့အခွင့်အရေးကြေညာစာတမ်းလူမျိုးစုကိုယ်ကွယ်ယုံကြည်မှုနဲ့ဘာသာစကားနဲ့သက်ဆိုင်တဲ့လူနည်းစုအခွင့်အရေးကြေညာစာတမ်းအပါအဝင်နိုင်ငံတကာကအတိအမှတ်ပြုထားတဲ့လူမျိုးစုတွေရဲ့အခွင့်အရေးကိုချိုးဖောက်ခြင်းသာဖြစ်တယ်ဆိုပြီးထောက်ပြထားတဲ့မွန်ပြည်နယ်မှာရှိတဲ့မွန်တိုင်းရင်းသားတွေကနေနိုင်ငံတကာအတိုင်းဝိုင်းကိုပေးပို့တဲ့အိတ်ဖွင့်ပေးစာကိုတော့မြန်မာပြည်ခြေဆိုင်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာတန်ယုံတွေနိုင်ငံတကာတန်တမန်တွေနဲ့မြန်မာဒီမိုကရေစီရေးစိတ်ဝင်စားတဲ့အဖွဲ့အစည်းအသီးသီးထံကိုပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီးအိတ်ဖွင့်ပေးစာတွေပေးပို့နေတာဖြစ်ပါတယ်ရှင်
။မဆူမွန်တင်ဆက်ပေးခဲ့တာပါ။ VOA ကနေဗုဒ္ဓဦးနဲ့ညနေပိုင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်။ခုတစ်ခါမှာတော့ YBS တေယူပို့ဆောင်ရေးစနစ်ပေါ်ဝေဖန်ချက်တချို့ကိုနားဆင်ကြမှာပါ။ရန်ကုန်တိုင်းဒေသကြီးအများပြည်သူတေယူပို့ဆောင်ရေးစနစ် YBS မအောင်မြင်တာဟာရန်ကုန်တိုင်းဒေသကြီးတေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ YRTA ကချမှတ်ထားတဲ့မူဝါဒတွေလက်တွေ့မကျတာကြောင့်ဖြစ်တယ်လို့ YBS line to line ဖြစ်တဲ့အမှတ်27ရင်းလိုင်းကိုပြေးဆွဲနေတဲ့ Power 11 Company ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးသက်တင်ဝင်းခေါ်ကိုတရုတ်လေးက VOA ကိုပြောပြပါတယ်YBS အောင်မြင်ဖို့အတွက်လက်တွေ့လုံနေသူတွေနဲ့တရားဆွေးနွေးပြီးတော့အဖြေရှာဖို့လိုတယ်လို့လည်းသူကပြောပါတယ်။ကိုတျိုလေးကို VOA မြန်မာပိုင်းသတင်းတောက်မမြင်ခိုင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ခုလက်ရှိမှာဆိုရင်ဒီအများပြည်သူတည်ယူပို့ဆောင်ရေးစနစ်ဒီ YBS ဒီမြို့ရင်းခီးသွားလာရေးစနစ်နဲ့ပတ်သက်ပြီးတော့တော်တော်များများကဒီစနစ်မအောင်မြင်ဘူးဆိုပြီးတော့ဝေဖန်တာရှိရပေါ့။အဲ့ဒီထဲမှာမှဒီဦးတျိုကလေးတို့ဟိုဦးဆောင်ပြီးလုပ်တဲ့ဒီ27ရင်းလိုင်းပေါ့နော်ဒီ27ရင်းလိုင်းကတော့ဒီခီးသွားပြည်သူတွေတော်တော်များများကဒီရင်းလိုင်းပုံမှာအတိအမှတ်ပြုကြတယ်ပြီးအခါကျတော့ဝန်ဆောင်မှုကောင်းနေဆိုပြီးတော့ဟိုပြောကြတာရှိတယ်ပေါ့အဲ့တော့ဒီရင်းလိုင်းကိုဒီလိုကောင်းအောင်လုပ်ဖို့ဦးတျုပ်ကလေးတို့အနေနဲ့ဘလို့ဖြစ်ပြီးစတင်စိတ်ကူးရတာလဲအဲ့ဒါလေးပြောပြအောင်ရှင့
်ကျွန်တော်တို့အတိတ်ကာလမှာတုန်းကကျွန်တော်တို့ကရင်းလိုင်းတွေ300ကျော်ရှိတယ်ပေါ့အဲရှိခဲ့တဲ့အချိန်တုန်းကကျွန်တော်တို့အဲ့အချိန်တုန်းကကျွန်တော်တို့ကတပိုင်းတနိုင်လုပ်ငန်းရှင်တွေကျွန်တော်လည်းရင်းလိုင်းလုပ်ငန်းတွေလုပ်တယ်အဲသို့တော်လည်းပဲမအောင်မြင်ဘူးပေါ့မအောင်မြင်ဘူးဆိုတာစီးပွားရေးရအောင်မြင်တော့လည်းရေရှည်မတည်မြဲဘူးပေါ့အဲ့တော့ကျွန်တော်တို့ကလေ့လာကြည့်တဲ့အခါကျတော့ဒါဘာကြောင့်ဒီလုပ်ငန်းတွေမအောင်မြင်တယ်လဲအဲနောက်ပြီးတော့ဒီလုပ်ငန်းတွေကတစ်မျိုးလုံးအတိုင်းအတာနဲ့နိုင်ငံတကာမီးတူချေချေပြန့်ပြန့်လုပ်နေတယ်ဘာတွေလိုအပ်တယ်လဲကျွန်တော်တို့လေ့လာကြည့်တဲ့အခါကျတော့ဒ ာလေဘူးဆောင်ရေးလုပ်ငန်းတို့ဒါဝန်ဆောင်မှုလုပ်ငန်းပဲဝန်ဆောင်မှုပြီးနိုင်အောင်ကြိုးစားမယ်ဝန်ဆောင်မှုမပြီးနိုင်ဘူးဆိုရင်ရခိုင်ပေါ်ဆောင်ခဲ့ပြီးတော့ရင်းလိုင်းနေကြလို့ပြန်ပြီးတော့တခြားကရောပါသွားမယ်ဟုတ်အဲ့တော့ဝန်ဆောင်မှုပြီးနိုင်မှဒါလည်းဒီလုပ်ငန်းအောင်မြင်မယ်ဆိုတာကျွန်တော်တို့ကအဲ့လောက်သွားတွေ့တယ်အဲ့တော့ကြောင့်ကျွန်တော်တို့ကဒီဝန်ဆောင်မှုလုပ်ငန်းကိုဒီဇိုင်းမှန်မှန်လုပ်ခဲ့တာပေါ့
တိတ်မကြခင်နေ့ရရက်ပိုင်းအတွင်းကဆိုရင်ဒီရန်ကုန်တိုင်းလွတ်တော်မှာလွတ်တော်အမှတ်တွေအနေနဲ့ဒီ YBS စနစ်မအောင်မြင်ဘူးပေါ့နော်ဟိုဒီစီမံခန့်ခွဲမှုရန်ကုန်တိုင်းအစိုးရမှာစီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့ဒီအားနည်းချက်တွေအများကြီးရှိတယ်ဆိုပြီးတော့သူတို့ထောက်ပြကြပါတယ်အဲ့တော့ဒီ YBS ဒီမြို့ရင်းခီးသွားလာရေးစနစ်တက်ဘာကြောင့်မအောင်မြင်ဘူးလို့ပြောလို့ရတာလဲ
ဆိုတော့မူဝါဒတစ်ခုချမှတ်တယ်ဆိုတာကဒီပြင်အခြေအနေနဲ့လာရောညီတွေရှိတလားအမှန်တန်အရေးကြီးပါလေလာရောညီတွေမရှိဘူးဆိုရင်ဒါမအောင်မြင်နိုင်တာကတော့သဘာဝကြပါတယ်ဆိုတော့ဝန်ဒီရချမှတ်တဲ့မူဝါဒတွေကကောင်းပါတယ်အောက်ချီမှာရင်လိုက်တာဝန်ခံတွေဟာလာရင်ပိုင်ရှင်တွေရင်လုံသားတွေမလိုက်နိုင်တဲ့အနေအထားတစ်ခုကိုသွားတွေ့တယ်ဆိုတော့ဘာတွေလိုအပ်တယ်လဲဆိုရင်အောက်ချီနဲ့ထွေထွေကိုလုပ်တယ
်ဒီ YBS စနစ်စတင်ပြောင်းလဲတော့မယ်ဆိုရင်သတင်းကြကြချင်းမှာဒီပြည်သူတွေအနေနဲ့ကဒီ YBS စနစ်ပုံအင်မတန်အဲမျောလင်းခဲ့ကြတာပေါ့နော်အဲ့တော့အခုအချိန်ဒီမှာဗာပြည်သူတွေမျောလင်းတယ်လို့ဖြစ်လာတဲ့အနေအထားမရှိသေးဘူးအဲ့တော့ဒီ YBS ဒီစနစ်ကိုဒီထက်ပိုကောင်းအောင်ဘယ်လိုများလုပ်နိုင်မလဲရင်တိုင်းပိုင်ရှင်တယောက်အနေနဲ့အကြံပြုပေးပါဦး
အဓိကကတော့လက်ရှိကျွန်တော်တို့ရင်တိုင်းနေရာမများတော့80ကျော်ပဲရှိတာပဲတကယ်တော့တော့လိုင်းပေါင်း300ကျော်မှ80ကျော်ပဲရှိတယ်ဒါဆိုတော့ဒီ80မှာလက်ရှိရင်းနှီးမြှုပ်နှံနေတော့လုပ်ငန်းရှင်တွေရင်ပိုင်ရှင်တွေပိုင်းရန်ဒီအနေနဲ့ခေါ်ပြီးဆွေးနွေးဖို့လိုတယ်ဟုတ်လားအောက်ခြေရအခက်အခဲတွေဘာတွေရှိတယ်လဲပိုင်းရန်ဒီအနေနဲ့တိုင်းဆိုးရအနေနဲ့ဘာတွေကူညီထောက်ပံ့လို့ရမလဲဆိုတာကိုမိနီတူတူဆွေးနွေးဖို့လိုတယ်ယခုလိုပဲဒါရလိုင်းတာဝန်ခံတွေကိုပဲခေါ်ပြီးတော့ဆွေးနွေးနေမယ်ဆိုရင်ဒါကအဖြေမဟုတ်ဘူးဆိုတာကတော့အဓိကကြတယ်အဓိကလိုအပ်ချက်ရှိတာကဒီရင်လိုင်းပေါင်း80ကျော်မှာရင်းနှီးမြှုပ်နှံနေတော့ရင်ပိုင်ရှင်တွေကိုခေါ်ယူဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အဖြေပေါ်သွားမှာပါဟုတ်ကဲ့
ကုတ္တရကလေးကိုမမြင်ခင်ကတွေးဆုံမေးမြန်းထားတာပါဒေါက်တာရှင်များရှင်မကြခင်မှာတင်ဆက်မယ် VOA American တန်ညာပိုင်း9နိုင်နေစင်နာရီထီမြန်မာဘာသာစီစဉ်နေမှာတော့မြန်မာမီဒီယာမြင်ကွင်းဦးကျော်စန်သားရဲ့မြန်မာရေးသုံးသက်ချက်အပတ်စဉ်အားကစားကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ် VOA ကနေဘော်ဒူနီငင်းနေကင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်ပြန်ပေးနေပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကိုအောင်လည်းဦးကကြည့်များပေးပါမယ်ရှင
်။ကမ္ဘာတလောမီဒီယာလွတ်လပ်ခွင့်ရမကြုံမှုလောက်အောင်ချိချောက်ခံနေရတဲ့အကြောင်းနယ်စည်းမချသတင်းတောင်များဖွဲ့ RSF ကမီဒီယာလွတ်လပ်ခွင့်အညွန်ငယ်နှစ်ပတ်လည်အစီရင်ခံစာဒီနေ့ထုတ်ပြန်မှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အညွန်ငယ်နဲ့နှိုင်းယှဉ်ချက်အရဒီနေ့မှာရမတက်လာတဲ့နိုင်ငံတွေထဲမှာတော့မြန်မာ၊လာအို၊ပါကစ္စတန်၊ဆွီဒင်နဲ့ဖိလစ်ပိုင်နိုင်ငံတို့ပါဝင်ပါတယ်။အမေရိကန်ပြည်အောင်စုကတော့အဆင့်နှစ်ဆင့်ရောကြပြီးအဆင့်34မှာရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူထုချင်းဝင်ငွေကုန်တွေကိုရှက်ချပေးမဲ့အစီအစဉ်ကြောင့် Wall Street ငွေကြေးစုခွက်မှာအစုရှယ်ယာဈေးတွေမနေ့တုန်းကမြင့်တက်ခဲ့လို့အာရှဈေးကွက်တွေမှာလည်းရှယ်ယာဈေးတွေအကောင်းခဲ့ပါတယ်။ကမ္ဘာပေါ်ကစမှုထုံးကားတဲ့နိုင်ငံတွေထဲမှာအမေရိကန်ကော်ပိုရေးရှင်းလုပ်ငန်းကြီးတွေပေါ်ကောက်ကတ်မှုနှုန်းအမြင့်ဆုံးဖြစ်ပြီးသမ္မတထရန့်ကတော့ခွန်တွေကိုအကြီးအကျယ်ရှက်ချပြဖို့ပြင်ဆင်နေတာပါ။ကရီးယားနိုင်ငံရဲ့တိချောတဲ့နဲ့နိုးနဲ့နိုးထွက်ပစ္စည်းတင်ပို့ကုန်တွေပေါ်အမေရိကန်ဘက်ကတင်းကျပ်လိုက်ပြီးတဲ့နောက်ကုန်သွယ်ရေးမှာကနေဒါဘက်ကတုံ့ပြန်လာမဲ့အပေါ်မှာမစိုးရိမ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့ကပဲပြောဆိုလိုက်ပါတယ်။ကနေဒါရဲ့တိချောတဲ့တင်သွင်းမှုပေါ်ပြည်မြ20ရာခိုင်နှုန်းထိသွင်းကုန်စီးချက်ခွန်ပြင်းနဲ့ကောက်ယူဖို့အစိုးရကတတ်မှတ်ခဲ့တာပါ။မြောက်ကိုရီးယားရဲ့ဒုံးကျည်တဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်လို့တင်းမာမှုတွေပေါ်ပြီးတိုးလာတဲ့အချိန်မှာပဲတောင်ကိုရီးယားနိုင်ငံတွင်းကဒုံးကျည်ရန်ကာကွယ်စနစ်ချထားမဲ့နေရာစီကိုအစိပ်ပိုင်းပစ္စည်းစိပ်ပိုင်းတွေအမေရိကန်စစ်တပ်ကစတင်တည်ယူနေပါလိမ့်ပြီးတက်လို့ခေါ်တဲ့ဒုံးခွင်းတော်စနစ်အတွက်ပစ္စည်းအစိပ်ပိုင်းတချို့ကုန်တင်ကားတွေကောက်ခွင်းအဟောင်းနဲ့ပြောင်းရွှေ့တည်ယူနေရတဲ့မှာစွန်ချီဥဒေတာတွင်ရဲတွေနဲ့ဆန္ဒပြသူတွေထိတ်တဲရင်ဆိုင်တိုးခဲ့ပါတယ်။ဒုံးခွင်းတော်စနစ်အတွက်ပထမအတုပ်ပစ္စည်းတချို့ကိုတော့ပြီးခဲ့တဲ့မလဆောင်းပိုင်းမှာပဲပို့ဆောင်ထားတာပါ
။တရင်ချင်းချင်းကိုကောင်လည်းဥပဒေညံပေးခဲ့တာပါ။ဒီညနေတွင်စီစဉ်ထုတ်လွှင့်မှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ထေရဝမ်ဖြစ်ပါတယ်။ကျွန်မအီတန်ကျွန်မရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီနေ့စနေနေ့ထိလိုင်းဒိုမီတာ24.95 MHz တိတိုကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျမရွှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.